မြန်မာနိုင်ငံအတွက်အိန္ဒိယကလှူဒန်းလိုက်တဲ့ COVID-19 ကာကွယ်ဆေးတွေနိုင်ငံတော်ကပြည်နယ်နဲ့တိုင်းနယ်စီကိုမကြခင်ရောက်ရှိလာတော့မှဖြစ်လို့ကာကွယ်ဆေးထိုးနိုင်ရေးအစီအစဉ်တွေအတွက်ကြိုတင်ပြင်ဆင်နေကြပြီဖြစ်ပါတယ်။ကာကွယ်ဆေးဘယ်သူတွေကိုဦးစားပေးပြီးတော့ထိုးနိုင်မလဲ၊ဘယ်လိုပြင်ဆင်မှုတွေဆောင်ရွက်နေပါသလဲဆိုတာကိုကျမစုမုံကဆက်သွယ်မေးမြန်းတင်ပြထားတာနားဆင်ပါရှင်။အိန္ဒိယပြည်သူတွေနဲ့အိန္ဒိယအစိုးရကမြန်မာနိုင်ငံအတွက်လက်ဆောင်ဖြစ်နေလှူဒန်းလိုက်တဲ့ဗီတင်အော့စဖို့တက္ကသိုလ်နဲ့ဗီတင်ဆွီဒင်အက်စထရာဇနီကာကုမ္ပဏီတို့ပူးတွဲသုတေသနလုပ်ပြီးတော့အိန္ဒိယနိုင်ငံ Serum Institute ကနေထုတ်လုပ်လိုက်တဲ့ COVID-19 ကာကွယ်ဆေးအလုံးပေါင်း 1.5 သန်းဇန်နဝါရီလ22ရက်နေ့ကမြန်မာနိုင်ငံကိုရောက်ရှိလာပါပြီ။ပထမအတော့အိန္ဒိယကလာတဲ့ကာကွယ်ဆေးတသန်းခွဲကိုမြန်မာနိုင်ငံကလူဦးရေ9,000,000အတွက်ရထားပြီးကျမ်းမာရေးဝန်ထမ်းတွေကိုဦးစားပေးထိုးနှံမှုစီစဉ်ထားတယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောပါတယ
်။တသန်းခွဲဆိုတော့ကျမတို့ပြည်သူတွေ9,000,000အတွက်လုံလောက်ပါတယ်။ဒီတော့ကျမတို့ပထမရမယ့်အစုပ်က9,000,000အတွက်ပဲပေါ့နော်။အဲ့တော့9,000,000အတွက်ပဲဆိုတော့ဘယ်လိုဒီကာကွယ်ဆေးတွေကိုနိုင်ငံအတွက်အကောင်းဆုံးဖြစ်အောင်သုံးမလဲဆိုတာကျမတို့အင်တာမအလေးထားပြီးစဉ်းစားရပါတယ်။ဒီတော့ပထမဦးဆုံးဦးစားပေးရမှာတော့ရှေ့တန်းမှာလုံဆောင်နေတယ်ကျမတို့ရဲ့ကျမကြီးဝန်တန်းနေပါတယ်ဒါတော့ကျမတို့ပြည်သူအားလုံးကလည်းသဘောတူလိမ့်မယ်လို့ကျမယုံကြည်ပါတယ်ဒီကြားထဲမှာထပ်ပြီးတော့ရောက်လာတာနဲ့အမျှကာကွယ်ဆေးတွေထပ်ပြီးရောက်လာတာနဲ့အမျှဘယ်လိုကြောင့်ဘယ်သူဘယ်အုပ်စုတွေကိုကျမတို့ဦးစားပေးမှန်းလဲဆိုတာကိုလည်းပြည်သူတွေကိုကျမတို့အသိပေးချပြပေးမှဖြစ်ပါတယ
်ရန်ကုန်ကိုရောက်ရှိလာပြီးဖြစ်တဲ့ COVID-19 ကာကွယ်ဆေးတွေကိုပြည်နယ်နဲ့တိုင်းပြည်သူကကျမ်းမာရေးဦးစီးဌာနရေးစီဒီသတင်းပတ်ထဲဖြန့်ဝေတော့မှာဖြစ်ပါတယ်။ AOD တိုင်းဒေသကြီးအတွက်ကတော့ COVID-19 ကာကွယ်ဆေးလူ1000သာရဖို့စီစဉ်ထားပြီးကာကွယ်ဆေးထိုးနှံနိုင်ဖို့အဓိကကျမ်းမာရေးဝန်ထမ်းတွေအစိုးရတိုင်းဒေသကြီးအဖွဲ့နဲ့လွှတ်တော်ကိုယ်စားလှယ်တွေအတွက်ပြင်ဆင်ထားတယ်လို့ AOD တိုင်းကျမ်းမာရေးဦးစီးဌာနမှဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကပြောပြပါရစေ။
ကျွန်တော်တို့ကနမကံပြပခရရောက်ပါမယ်။ကျွန်တော်တို့ကအားလုံးပေါင်း AOD တိုင်းတဲ့ကျမ်းမာရေးဝန်ထမ်းပေါင်း9000ကျော်ရှိတယ်။ဒေါက်တာအင်းကအစိုးရဖွဲ့နဲ့လွတ်တော်ကိုယ်စားလှယ်အားလုံးဒီကောင်လာကြတော့တောင်းထားတယ်ပေါ့နော်ခေါင်ဝဲဈေးလူတစ်ကောင်လာ28နှစ်ချထိုးရမယ်28နှစ်ကိုကြောက်ရမယ်ထိုးရမယ်28 28 29ကျော်တုံးတိပေါ့9ရက်လောက်ထိုးမယ်နောက်တိုင်းအစိုးရဖွဲ့နဲ့လွတ်တော်ကိုယ်စားလှယ်မထိုးတော့ပါနဲ့ကျွန်တော်ကိုယ်ဝန်ကျင်တဲ့နေ့လည်းပြင်းနေပါပြီကိုလိုတက်ကိုနေလေးကိုစစ်ကြေးကိုဆောင်ရွက်နေတဲ့ကျမရဲ့မင်းနဲ့ရှင်နာဝင်ရမြောက်ကိုတော့ပြမအူစားပေးပါလေတော့ဘလို့ထိုးရမယ်ဒါမျိုးကျွန်တော်ပြန်မပေးနေပါဘူ
းအခုရရှိလာမဲ့ COVID-19 ကာကွယ်ဆေးထိုးနှံခွင့်ရမယ့်သူတွေအနေနဲ့ပထမတစ်ကြိမ်နဲ့ဒုတိယတစ်ကြိမ်ထိုးနှံမှုကြောင့် COVID-19 ရောဂါပိုးကူးစက်ခံရခြင်းမရှိအောင်အထူးသတိထားနေထိုင်ကြဖို့နဲ့မကြခင်မှာပြည်သူလူထုတိုင်းကာကွယ်ဆေးထိုးခွင့်ရအောင်အစိုးရကကြိုးပမ်းနေတဲ့အတွက်မရခင်ဆက်ကြားပိုးကူးစက်မှုရော့အောင်ပြည်သူတွေအထူးသတိရှိရှိနဲ့နေထိုင်ကြဖို့ကိုလည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူညွှန်ကြားရေးမှူးဒေါက်တာသန်းနိုင်စိုးကတိုက်တွန်းပါတယ်
ကောရတာကာဝေးစီရတယ်အလုံးစီကသမားသာတို့တိရဲတာဒီကတော့ရပါမယ်။ဒါမှမဟုတ်ဒီတိယအချိန်ကြာရင်မှပထမပါတာတက်တယ်။အဲဒါကြောင့်ဒီတိယအချိန်ကိုမခံနိုင်ခါတော့အဲဒီမှာဆက်ဆိုရင်ကာဝေးစီတန်းနေလိုက်တာဟုတ်လို့ရှိနေတယ်။ဒါပေမဲ့ဘောပေါ်မှာအဲဒီရောဒီဆရာကအထူးပဲပုံစံဖြစ်နေတယ်။ဘာလို့ဆက်နေပြီးတော့ဆက်ဆက်နေတဲ့ဒီဒီကတော့ဘာဖြစ်ဒီပုံမအားတိုက်ပြီးတော့နိုင်တာကိုပြောပါရဲ့။
အခုအိန္ဒိယကနေလက်ဆောင်ဖြစ်မြန်မာနိုင်ငံကိုအခမဲ့ပေးအပ်တဲ့ထိုးဆေးတွေအပြင်နောက်ထပ်လူ15သန်းစာအတွက်လည်းကာကွယ်ဆေးတန်း30အိန္ဒိယကနေဝယ်ယူထားပါတယ်ဝယ်ယူထားတဲ့ဒီဆေးတွေကိုတော့ဖေဖော်ဝါရီလကုန်မှရောက်မယ်လို့မျှော်လင့်ရပါတယ်အခုလက်ရှိမှာတော့မြန်မာနိုင်ငံတနိုင်ငံလုံးအတိုင်းအတာနဲ့ COVID-19 ရောဂါပိုးတွေ့ရှိသူအတည်ပြုလူနာပေါင်းက3,000ကျော်နဲ့ COVID ကြောင့်သေဆုံးသူကတော့3,000ကျော်အထိရှိသွားပြီဖြစ်ပါတယ်ရှင်